ရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုကြာတာပရင်းနီကကျင်းပခဲ့တာမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်လည်းဗီဒီယိုဆက်သွယ်ရေးကနေတဆင့်ပါဝင်တက်ရောက်ခဲ့ပါတယ်။ဒါအဖြစ်မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းဒေါအောင်ဆန်းစုကြည်ပထမဆုံးတက်ရောက်တဲ့နိုင်ငံတကာအစည်းအဝေးတစ်ခုလည်းဖြစ်ပါတယ်။ထိပ်သီးအစည်းအဝေးမှာအာဆီယံအလှည့်ကြားဥက္ကဋ္ဌဖြစ်သူဗီယက်နမ်နိုင်ငံဝန်ကြီးချုပ်ကကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအကြောင်းကိုအခုလိုထည့်သွင်းဆွေးနွေးသွားပါတယ်။
COVID-19
ကကျွန်တော်တို့ပြည်သူရဲ့ဘဝကိုအနေပြုချင်းချောက်နေတဲ့အတွက်ခက်ခဲတဲ့အချိန်ကိုကျွန်တော်တို့ဖျက်ဆီးနေကြရပါတယ်။စီးပွားရေးလူမှုရေးနဲ့အခြေအနေတွေပြည့်ဝနေရချိန်မှာပဲမိုးခေါင်မှုကြီးကြီးမှုနဲ့ဇက်တိုက်ဆူသလိုကြာရောက်တဲ့မုန်တိုင်းတွေလိုသဘာဝဘေးရန်နေရတွေကအခြေအနေတွေကိုပိုပြီးတော့ဆိုးဝါးစေပါတယ်။ဆယ်စုနှစ်တွေကြာတည်ဆောက်ယူခဲ့ရတဲ့လူမှုစီးပွားဘဝတိုးတက်မှုတွေဖျက်ဆီးခံရသလိုလာမယ့်နှစ်တွေမှာလည်းဆုံးရှုံးမှုတွေထပ်ပြီးတော့ကြုံတွေ့ရဖို့ရှိနေပါတယ်လို့ဗီယက်နမ်ဝန်ကြီးချုပ်ငွင်ရွှန်ဖက်ကပြောပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေစဉ်အတွင်းအာဆီယံခေါင်းဆောင်တွေနဲ့တရုတ်နိုင်ငံဝန်ကြီးချုပ်လီကေရှင်တို့ကြားတရုတ်အာဆီယံထိပ်သီးဆွေးနွေးပွဲကိုလည်းဆက်လက်ကျင်းပခဲ့ပြီးပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်တက်ရောက်ခဲ့ပါတယ်ရှင်။